ဒေမက်နိုင်ငံကိုပင်ဟေဂင်မြို့ကရုရှားတန်ရုံဝန်ထမ်းတွေလွန်ခဲ့တဲ့တလလောက်ကနှင်ထုတ်ခံခဲ့ရတာကိုလက်တုံ့ပြန်တဲ့အနေနဲ့မော်စကိုမြို့တော်မှာရှိတဲ့ဒေမက်တန်ရုံကဝန်ထမ်း9ယောက်ကိုနှင်ထုတ်လိုက်တဲ့အကြောင်းရုရှားကကြေညာလိုက်ပါတယ်။နှင်ထုတ်ခံရသူတွေသတင်းနှစ်ပတ်အတွင်းထွက်ခွာရမယ်လို့လည်းရုရှားနိုင်ငံခြားရေးဝန်ကြီးဌာနရဲ့ကြေညာပြင်းတွေထုတ်ပြန်ချက်မှာဖော်ပြခဲ့တာပါ။ထောက်လိုင်းလုပ်ငန်းတွေလုပ်နေရဆိုတဲ့ဆွဆွဲချက်နဲ့ကိုပင်ဟေဂင်မြို့ကရုရှားတန်ရုံဝန်ထမ်း15ယောက်ကိုဒိမက်နိုင်ငံကနှင်ထုတ်ခဲ့တဲ့တလားပြည့်နေ့မှာပဲရုရှားကကြေညာလိုက်တာလည်းဖြစ်ပါတယ်။ဒိမက်မြို့ပေါ်မှာရုရှားထောက်လိုင်းရေးတွေတရှိုးလောက်တာမျိုးလက်မခံနိုင်အောင်ရှင်းရှင်းလင်းလင်းသိစေချင်လို့လုပ်ခဲ့တာလို့လည်းရုရှားတန်ဝန်ထမ်းတွေကိုနှင်ထုတ်ချိန်မှာဒိမက်နိုင်ငံကပြောဆိုထားတာပါ။ရုရှားနိုင်ငံရဲ့ဝန်ကြီးဌာနရဲ့ထုတ်ပြန်ချက်မှာတော့ဒိမက်တန်ယုံကတန်တမတ်တူကိုပြည်ဝင်ခွင့်ဗီဇာညှင်းပယ်ထားကြောင်းဖော်ပြထားပါတယ်။ဒိမက်နိုင်ငံရဲ့မိတ်ဆွေမဆန်တဲ့လုပ်ရက်တွေကိုရုရှားနိုင်ငံကဆက်လက်တုံ့ပြန်မှုအခွင့်အရေးရှိကြောင်းနဲ့ဒါကိုလည်းဒိမက်နိုင်ငံကိုအသိပေးသွားမှာဖြစ်တဲ့အကြောင်းပြောဆိုထားပါတယ်။ဖေဖော်ဝါရီလ24ရက်နေ့မှာယူကရိန်းဘက်ကရန်စတာမရှိဘဲရုရှားကကျူးကျော်တိုက်ခတ်ခဲ့တာကိုတုံ့ပြန်တဲ့အနေနဲ့ဥရောပနဲ့အနောက်မှာမိတ်နိုင်ငံအများပြားကရုရှားတန်တမန်တွေနဲ့ဝန်ထမ်းတွေကိုနှင်ထုတ်ခဲ့တာဖြစ်ပါတယ်။